ဆူရနိုင်ငံတောင်ပိုင်းဒေသရဲ့တမိုင်းဝင်လွတ်လပ်ရေးပြည်သူ့ဆန္ဒခရီးဝဲကနေအစောပိုင်းထွက်ပေါ်လာတဲ့မဲရလက်တွေအရကမ္ဘာမှာနောက်ဆုံးထွက်ပေါ်လာနိုင်တဲ့နိုင်ငံအဖြစ်ရောက်ဖို့ဒေသခံတွေတခဲနဲ့မဲထည့်ခဲ့ကြတာတွေ့ရပါတယ်။တောင်ပိုင်းဒေသရဲ့မြို့တော်ဂျူးဘားကမဲယုံဆယ်ယုံမှာမဲပေါင်း3000လာထည့်ခဲ့ကြပြီးတော့အဲ့မှာ96ရာခိုင်နှုန်းကမြောက်ပိုင်းကနေပြီးတော့ခွဲထွက်ဖို့မဲပေးခဲ့ကြတယ်ဆိုတာအစောပိုင်းထွက်ပေါ်လာတဲ့မဲရလက်တွေအရသိရတယ်လို့ AP သတင်းတပုတ်မှာဖော်ပြထားပါတယ်။ဒေတာတလွားကတခြားမဲယုံတွေမှာလည်းရလကအဲ့ဒီလိုဖြစ်လိမ့်မယ်လို့လေ့လာခဲ့တဲ့တွေကဆိုပါတယ်မဲပေးမှုတွေပြီးဆုံးသွားပြီးတဲ့နောက်ပိုင်းအများပြည်သူကိုပထမဆုံးပြောကြားမှုမှာတော့တောင်ပိုင်းသမ္မတဆယ်ဗာကီကဒုက္ခမျိုးစုံခံစားခဲ့ရတဲ့ပြည်တွင်းစစ်အတွက်နောက်ပိုင်းကလူတွေကိုခွင့်လွှတ်လိုက်ကြဖို့တနင်္ဂနွေနေ့ကတိုက်တွန်းသွားပါတယ်အခုပြည်သူဆန္ဒခရီးဝဲဟာမွတ်စလင်အများစုနေထိုင်တဲ့မြောက်ပိုင်းနဲ့ခရီးရနဲ့နတ်ကိုးကွယ်သူတွေအများစုနေထိုင်တဲ့တောင်ပိုင်းကြား21နှစ်ကြာဖြစ်ပွားတဲ့ပြည်ရင်းစစ်ကိုအဆုံးသတ်စေခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီမှုရဲ့တစိုက်တည်ဒေသဖြစ်ပါတယ်။မဲပေးမှုတွေကသတင်းတစ်ပတ်ကြာမှပြီးဆုံးသွားတာပါ။ပနမရလက်တွေကိုဇန်နဝါရီလ31ရက်နေ့မှာကျင်းညမှာဖြစ်ပြီးတော့နောက်ဆုံးရလက်ကတော့ February လ6ရက်နေ့မှာအစောဆုံးထုတ်ပြန်မှာဖြစ်ပါတယ်။မဲလာထဲဝင်သူအရေအတွက်ကမဲကိုအတည်ပြုဖို့လိုအပ်တဲ့မဲအရေအတွက်ထက်အများကြီးပိုများတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်။မဲပေးမှုတွေကအေးအေးချမ်းချမ်းနဲ့ပဲပြီးဆုံးသွားပြီးလူပေါင်း၄000ဒီပါးကမဲပေးဖို့စီရင်ပေးခဲ့ကြပါတယ်ရှင်။